ီယိုအမေရိကန်တံကိုနားဆင်နေကြတာပါ။ကျွန်မခင်ဆိုမင်းပါ။စစ်ပြီးဆောင်၃ရက်ရဲ့လောက်စုပြုံနေထိုင်ရတဲ့ဒုက္ခတွေစမ်းနေတဲ့မှာကျန်းမာရေးနဲ့မငြိမ့်တဲ့အခြေအနေတွေကြောင့်မလို့ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်တွေရှိနေပါတယ်။ဒီအတွက်လေဒုက္ခတွေစမ်းနေမှာကိုရိုနာဗိုင်းရပ်စ်အကြောင်းသတင်းချက်လက်တွေဖြန့်ဝေပေးနိုင်ဖို့လေကူးစက်မှုကိုဟန့်တားဖို့လိုအပ်တဲ့ပစ္စည်းတွေထောက်ပံ့နိုင်ရေးအထူးအဖွဲ့တွေဖွဲ့စည်းပြီးစတင်ပြင်ဆင်နေကြပါတယ်။ဒီအကြောင်းကိုဂျင်းတောက်စတိတ်ဆန်ဖို့က VOA အတွက်သတင်းပေးပို့ထားပါတယ်။ကာယောဂါကာကွယ်ထိန်းချုပ်ရေးကန့်သတ်တားမြစ်ချက်တွေတိုးလာတာနဲ့အမျှမြန်မာနိုင်ငံကဒုက္ခတွေစမ်းနေမှာစားနပ်ရိက္ခာအကူအညီတွေနဲ့သတင်းချက်လက်တွေရဖို့လေပို့ပြီးခက်ခဲလာနေပါတယ်။တချင်ကြီးတွေကဒုက္ခတွေစမ်းနေမှာနှစ်ပေါင်းများစွာနေလာရင်ကြားပါလို့တွေလုပ်ပြီးရှာဖွေစားတောက်နေရသူတွေဆိုရင်လေကပ်ပြီးတဲ့အမြတ်သေးကပိုပြီးစိုးရင်ကြာဖြစ်နေပါတယ်တဲ့
အခုပြောမယ်ဆိုတော့ဒီကိုဗစ် -19 ကအကြာကြီးဖြစ်နေမယ်ဆိုတော့အန်တီတို့သခန်းမှာကကိုဗစ် -19 ဝင်ရောက်လာစားကလူတော့ဘူးအကုန်လုံးစိုးမှသေယုံပဲရှိတာပေါ့
တချင်ဒုက္ခတွေသခန်းတွေကလောကြပြီးကပြောဆိုသွားတာပါအစားအသောက်လိုပါပဲကပ်ပြီးအန်ရဲ့သတင်းချက်လက်တွေကိုမရနိုင်ပဲဖြစ်နေကြတဲ့ဒုက္ခတွေကိုတော့အခုအခါသတင်းမီဒီယာတွေကတစ်ခက်တည်းကကူညီနိုင်မှုစူးစမ်းနေကြတယ်လို့ဒီကြီးမားဂျန်နယ်သတင်းအက်ဒီတာဗရမန်ကပြောပါတယ
်။ We can check like the ITB people do they have enough information to pass on
ပထမအကျိုးရလဒ်ကတော့ဒုက္ခတွေရဲ့အခြေအနေကိုလေ့လာနိုင်တဲ့အချက်ပါ။ COVID-19 သတင်းအချက်အလက်တွေလုံးဝလောက်ရရလားဒုတိယအချက်ကတော့လူတွေပို့ပြီးတော့အသိပညာတိုးလာတာပါ။ဒုက္ခတွေကလေးတွေကအစား COVID-19 ရောဂါအကြောင်းသဘောပေါက်လာနိုင်ပါတယ်။
ဒီရင်ဒုက္ခတွေပေါ်ပေါက်လာရတဲ့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကတိုက်ပွဲတွေဟာဒီအချိန်ထိရခိုင်နဲ့တူညီနေအပါအဝင်တိုင်းရင်းသားဒေသတွေမှာဆက်လက်ဖြစ်ပွားနေသေးပါထိုင်းနိုင်ငံနဲ့ဇက်ကဣဒုစာတိုင်းရင်ဒုက္ခတွေစခန်းမှာတော့ထိုင်းနိုင်ငံကဆန်ထောက်ပတ်မှုတွေဟာပြီးခဲ့တဲ့မတ်လမှာနေဇက်တွေပြိတ်လိုက်ကြတဲ့ကရပ်တန့်သွားခဲ့တာကြောင့်အခုဆိုရင်ဒုက္ခတွေစခန်းတွေမှာရိခါပြက်လက်မှုနဲ့ရင်ဆိုင်နေရပါတယ်နိုင်ငံကလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့HRW Human Rights Watch ရဲ့အရှောင်ရေးရာ2000ညကြားမှု Sales of Victims ကတော့ဒီမနက်ကဒုက္ခတွေတွေအတွက်အစိုးရကိုဖိအားပေးတိုက်တွန်းလိုက်ပါတယ
် The UN country team in Myanmar has to get really forceful with the government of Myanmar and say look
ဒီမှာဒီမှာရှိတဲ့ကုလသမဂ္ဂအဖွဲ့တွေနဲ့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးတယ်လို့ထင်ပါတယ်ဒါကတည်ရင်းရှိရေးကိစ္စဖြစ်ပြီးကန့်သတ်ပိတ်ဆို့မှုတွေကိုအဆုံးသတ်ပေးရမယ့်အခြေအနေဖြစ်ပါတယ်ဒုက္ခတွေတွေအနေနဲ့သူတို့လိုအပ်တဲ့အကူအညီထောက်ပံ့တွေရသင့်ပါတယ
်မြန်မာနိုင်ငံထဲမှာအမြင်များလာတဲ့ကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားလာနိုင်တာကြောင့်လေ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့အကာအကွယ်မဲ့ဆုံးဖြစ်နေရတဲ့တိုင်းရင်းသားဒေသတွေမှာအကူအညီပို့ပြီးပေးဖို့အတွက်အရက်ကလူမှုအဖွဲ့အစည်းတွေကလည်းတောင်းဆိုနေကြပါတယ်ရှင်ကျွန်မခင်ဆိုးဝင်ပါ